အီရန်နိုင်ငံတဟေရန်မြို့မှာဒီကနေ့ဘုံးပေါက်ကွဲမှုကြောင့်နျူကလ িয়ার စီစဉ်မှာသိပ္ပံပညာရှင်ဖြစ်လုက္ကိုင်နေသူတက္ကသိုလ်ပေါင်ပေါက်ခတူသေဆုံးသွားတယ်လို့အီရန်နိုင်ငံပိုင်သတင်းတွေကဖော်ပြလိုက်ပါတယ်။မော်တော်ဆိုင်ကယ်စီးလာသူတစ်ယောက်ကသိပ္ပံပညာရှင်မူစတာဖာအက်မဒီရိုရှန်ရဲ့ကားအောက်မှာဘုံးထောင်ခဲ့တာလို့ Fast သတင်းအေဂျင်စီကဖော်ပြလိုက်တာပါ။တဟေရန်မြို့မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ဒီကနေ့ဘုံးပေါက်ကွဲမှုကြောင့်တခြားလူနှစ်ယောက်လည်းဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။သိပ္ပံပညာရှင်ရိုရှန်ဟာနက်တန်စ်နျူကလ িয়ার ဓာတ်ပေါင်းရဲ့ဌာနတစ်ခုကိုကြီးကြပ်ကွပ်ကဲသူဖြစ်ပါတယ်။အီရန်နိုင်ငံကမြေပေါ်မှာဆောက်လုပ်ထားတဲ့နျူကလ িয়ার ဓာတ်ပေါင်းဗိုလ်တွေမှာအစ်စ်နဲ့ယူရေနီယမ်တန့်စင်ရေးတွေလှုပ်ဆောင်နေတာပါ။မြေအောက်နျူကလ িয়ার ဓာတ်ပေါင်းဗိုလ်အစ်စ်တစ်ခုကနေယူရေနီယမ်တန့်စင်ရေးလုပ်ငန်းတွေစတင်နေပြီလို့အီရန်တာဝန်ရှိသူတွေကအင်္ဂါနေ့ကအတည်ပြုထားပြီးဖြစ်ပါတယ်။အဲ့ဒီဓာတ်ပေါင်းဗိုလ်ကတန့်စင်တဲ့ယူရေနီယမ်တွေဟာပိုပြီးအစ်စ်မြင့်တယ်လို့ IAEA နိုင်ငံတကာနုမှုစွမ်းအင်အေဂျင်စီနဲ့နှိစက်တဲ့တန်တမန်သတင်းရက်ွက်ကပြောထားပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမှာလည်းအီရန်နျူကလ িয়ার သိပ္ပံပညာရှင်တွေကိုအလားတူတိုက်ခိုက်ခဲ့တာကြောင့်တင်ဆုံးခဲ့ရတယ်လို့ဒဏ်ရာရခဲ့တာတွေလည်းရှိပါတယ်။မနှစ်ကနှစ်ကုန်ပိုင်းတုန်းကလည်းမော်တော်ဆိုင်ကယ်စီးတိုက်ခိုက်ရေးသမားတွေကသိပ္ပံပညာရှင်တွေရဲ့ကားတွေအောက်မှာဘုံးထောင်ခဲ့ကြတယ်လို့အီရန်နိုင်ငံပိုင်သတင်းတွေကဖော်ပြလိုက်ပါတယ်။အီရန်တာဝန်ရှိသူတွေကတော့ဒီတိုက်ခိုက်မှုတွေဟာ CIA American ထောက်လှမ်းရေးအေဂျင်စီနဲ့ Mossad Israel ထောက်လှမ်းရေးအေဂျင်စီတို့ရဲ့လက်ချက်ပဲလို့အပြစ်တင်နေကြပါတယ်ရှင်။